ဘာအင်္ဂလိပ်မြန်ကန်တက်ကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့အီဒင်အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း In over your head
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက I and in ကအထဲမှာ over over your head head over your head ကခေါင်းပေါ်မှာဖြစ်ပြီးစကားစုခုရဲ့တရက်အသေးပဲကတော့ခေါင်းအပေါ်အထဲမှာရောက်နေတာဆိုလိုတာဖြစ်ပါတယ်ဒီတုန်းက1600ခုနှစ်များကစတုံးခဲ့တာဖြစ်ပြီးထိုစဉ်ကဥရောပသားတွေအနေနဲ့ရေသိပ်မကူတတ်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ခေါင်းကရေမြုပ်နေတယ်ဆိုရင်ပြဿနာအကြီးကျယ်တက်တော်မယ်စိုးရင်ရတဲ့အခြေအနေမျိုးရောက်နေတဲ့သဘောကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့သဘောဒီဘက်ကတော့ကိစ္စတစ်ခုခုဒါမှမဟုတ်လူတူးနဲ့ပတ်သက်လို့မနိုင်မနှင်းဖြစ်တာဘယ်လိုကင်တွယ်ဖြစ်ရှိရမှမသိတာအလုတ်ဆိုရေလေခေါင်းဖော်နိုင်အောင်ပြဿနာတွေဝိုင်းလို့ဘာလို့ရဘာကန်ရမှမသိတဲ့အခြေအနေမျိုးဒီကိစ္စကြောင့်ခေါင်းခဲနေလို့တခြားဘာကိစ္စမှထက်သွင်းစဉ်းစားလို့မရနိုင်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုသမ္မတဒေါ်နယ်ထရမ့်အနေနဲ့အင်ဗျူရောမှာသူ့ရဲ့ရာရှိချုပ်တွေအဖြစ်အငြိမ်းစားမရင်းတာဘုတ်ချုပ်ကြီးဂျွန်ကယ်လီကာကွယ်ရေးဌာနမှာအငြိမ်းစားမရင်းဘုတ်ချုပ်ကြီးဂျိမ်းစ်မက်တစ်စ်နဲ့မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဖြစ်ဗိုလ်ချုပ်ကြီးမက်မာစတာတို့ကိုခန့်ထားတာဖြစ်တဲ့အတွက်ကြောင့်အရင်တပ်တွေကိုအုပ်ချုပ်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးတွေနေနဲ့အခုတော့ထရမ့်ကိုဝိုင်းထိန်ဖို့ကြိုးစားကြရမှာအလုပ်သိမ်းရှုံနေကြတယ်တခြားဘာကိုမှမလုပ်နိုင်ကြတော့ဘူးလားဆိုပြီးစီးကျွမ်းကျင်သူတွေကပူပန်နေကြတာဖြစ်တဲ့အတွက်ကြောင့် The political သတင်းစာကြီးက Are Trump's generals in over their heads ဆိုပြီးခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ After a few weeks in his new job as a manager, John realized he was in over his head.
John က manager ဖြစ်ရာထူးတက်မှာစလုပ်ခဲ့ပြီးတင်းပနဲ့ငယ်အတွင်းမှာပဲအလုပ်တွေမနိုင်မနှင်းဖြစ်နေတာကိုသဘောပေါက်လာခဲ့တယ်လို့ထိပ်ပြရပါတယ်
After a few weeks in his new job as a manager, John realized he was in over his head. Tighten the noose.
T-I-G-H-T-E-N, tighten nga, chat aung lout da, tin aung lout da. T-H-E the N-O-O-S-E, the noose ka, chua gwin phit bi, sa su su ne da yai, de be ka ro.ကျိုးကွင်းကတင်းလာတာဖြစ်ပါလေလူတူရဲ့လေဘေးမှာကျိုးကွင်းဆွတ်ထားခံရတယ်အဲ့ဒီကျိုးကလည်းတင်းလာပြီဆိုတဲ့သဘောကအဲ့ဒီလူအင်းနဲ့တက်ထွက်ဖို့အခြေအနေနီးစလာတဲ့သဘောဖြစ်ပါလေဒါကြောင့်မလို့ idiom ဆိုတဲ့သဘောဒီဘေးကတော့လူတူအင်းနဲ့တခုခုနဲ့ပတ်သက်လို့အေးအေးယူခံရဖို့ပိုးပြီးတက်တဲ့အထောက်ထားတွေခိုင်နှုံလာလို့မလှုပ်တာမရှားတာဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေတနည်းတော့လွတ်လန်းသိမရှိတော့တဲ့အတွက်ရည်ယူခံရဖို့နီးစပ်လာတဲ့သဘောမျိုးပဲဖြစ်ပါတယ်။ဒီအတွက်ကိုသမ္မတဒေါ်နယ်ထရမ့်ရဲ့မင်းဆွေလှူရှားရေးမှူးဟောင်းပေါ်မန်ဖက်နဲ့ပတ်သက်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆက်ဖက်မှုရှိမရှိကိုစုံစမ်းစစ်ဆေးဖို့ FBI ရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ရောဘတ်မူလာကနေအထောက်အထားတွေစုံစမ်းနေရကနေရည်ယူနိုင်ဖို့အခြေအနေပိုနီးစပ်လာပြီးဆိုတာကိုတွေ့ရတဲ့အတွက်ကြောင့်သတင်းစာကြီးတွေကRobert Mueller tightens Paul Manafort's noose လို့ရေးသားခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးရရှိတဲ့သတင်းတွေအရတော့ Paul Manafort နဲ့နောက်တူဟာသူတို့မဲဆွယ်လှူရှားစဉ်ကာလနဲ့တော့မပတ်သက်ပေမဲ့လို့လေနိုင်ငံတော်ကိုဆန့်ကျင်တဲ့ပူးပေါင်းကြံစည်မှုနဲ့ပတ်သက်လို့ပြည်တော်စုသမာဓိခုံရုံးရဲ့အရေးယူမှုကိုခံခဲ့ကြရပြီဖြစ်ပါတယ်။ Tightens the noose ဆိုတဲ့အသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The Armytightened the noose around the rebels by cutting the supply lines.
စစ်တပ်ကဒဝင်တွေကိုဖမ်းဆီးနိုင်ဖို့နီးစပ်လာအောင်သူတို့တဝိုက်မှာပစ္စည်းတွေပို့နိုင်မဲ့လမ်းအလုံးကိုဖြတ်တောက်ပစ်ခဲ့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The army tightened the noose around the rebels by cutting the supply lines.
ခုနောက်ဆုံးတင်ပြပေးမှာကတော့
Keep one'sCool.
ဖြစ်ပါတယ်ဆလုံးပေါင်းက K-E-E-P keep ကထားတာ O-N-E apostrophe S once C-O-O-L cool once cool က လူတူးတယောက်ရဲ့အေးဆေးမှုတည်ငြိမ်မှုဆိုတော့စကားလုံးရဲ့တရားအရေးပဲကတော့လူတူးတယောက်အနေနဲ့အေးဆေးစွာတည်ငြိမ်စွာဆက်ပြီးနေတာကိုဆိုလိုတာဖြစ်ပါတယ်။ EDM ဆိုတဲ့ device ဒီပဲကလည်းသိမကွာထပါဘူး။စိတ်လှုပ်ရှားမှုသိမပြတာစိတ်ထိနိုင်တာဒေါသမထွက်တာအင်ဒီမပြည့်ထိန်းထားနိုင်တာအေးအေးဆေးဆေးရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson အနေနဲ့သူ့ရဲ့အာရှခီးစဉ်တွေမှာပါကစ္စတန်ဟာစစ်သွေးကြွတွေကိုခုံလွန်ခွင့်ပေးတယ်ဆိုပြီးထောက်ပြခဲ့တာကိုပါကစ္စတန်အစ်စ်နေအရာရှိတွေကဒေါသထွက်ခဲ့ချပြီးမဲ့လို့လေပါကစ္စတန်ဝန်ကြီး Shahid Khakam Abbasi ကတော့ဒေါသမထွက်ပဲအေးအေးဆေးဆေးပဲဝန်ကြီး Tillerson နဲ့လေးနာရီကြာကြောင်တွေ့ဆုံဆွေးနွေးခဲ့ပြီးပါကစ္စတန်ဟာအမေရိကန်ရဲ့အမြင်ကိုသဘောပေါက်ခဲ့တယ်ဆိုပြီးအပြုသဘောဆောင်ဆောင်နဲ့တုံ့ပြန်ခဲ့တဲ့အတွက်ကြောင့်လေ Washington Post ရင်းစာကြီးက Pakistan's leader keeps cool amid outcry over Tillerson လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary kept her cool although she knew the decision was unfair.
ဆုံးဖြတ်ချက်ကမတရားဘူးဆိုတာသူသိပြီးမဲ့လို့လေ Mary အနေနဲ့စိတ်လှုပ်ရှားမှုမပြပဲအင်းဒီဆယ်နိုင်ခဲ့တယ်လို့ဒီပြရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Mary kept her cool although she knew the decision was unfair
ဒီတင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
in over one's head tighten the noose keep one's cool
တို့ဖြစ်ကြပါတယ်နောက်တင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်